ထိုင်းနိုင်ငံကြေးဝန်ကြီးဒွန်ပရမုတ်ဝန်နိုင်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကမြန်မာနိုင်ငံနေပြည်တော်ကိုစစ်လေရင်နဲ့ရောက်ရှိလာခဲ့တယ်လို့နေပြည်တော်စစ်ဖက်အတိုင်းဝိုင်းစီကနေပြီးတော့အတည်ပြုချက်ရပါတယ်။ NUG ဂျာကာလာမြို့သားညွန်မောင်ဆူရနိုင်ငံကြေးဝန်ကြီးမတ်စင်မအောင်ကတော့စစ်ကောင်စီကတက်ခွင့်မရတဲ့ဒီအာဆီယံအစည်းအဝေးထဲမှာစစ်ကောင်စီဘက်ကအတန်ကိုကုစားပြုတယ်လာဖို့အတွက်လုပ်တဲ့ခီးစဉ်ဖြစ်မယ်ဆိုပြီးတော့တုံ့သက်တဲ့အကြောင်း VUE ကိုသူ့ရဲ့မှတ်ချက်ပြောပါတယ်။ထိုင်းနိုင်ငံကြေးဝန်ကြီးရဲ့အခုခီးစဉ်ဟာအာဆီယံနိုင်ငံကြေးဝန်ကြီးတွေနဲ့ဆက်ဆက်အစည်းအဝေးမတိုင်ခင်ရပိုင်းမှာနေချင်းပြန်တိုးတက်သွားတဲ့ခီးစဉ်လို့ပြောရမှာပါဒီခီးစဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကရောထိုင်းစုရဘက်ကပါတရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးမြန်မာဒီမိုကရေစီအကောင်ဆောင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့ကြိုးစားခဲ့တယ်လို့သတင်းတွေထွက်နေပေမဲ့တွေ့ခွင့်ရမရအတိအကျမသိရပါဘူးထိုင်းနိုင်ငံဟာမြန်မာရေးနဲ့ပတ်သက်လို့ရှိရင်တခြားအာဆီယံနိုင်ငံတွေနဲ့မတူဘဲနဲ့ပုံစံတစ်မျိုးနဲ့ချဉ်းကပ်နေတာပါမကြသေးခင်တုန်းကလည်းမြန်မာစစ်ကောင်စီနိုင်ငံကြီးဝန်ကြီးကိုဖိတ်ခေါ်ပြီးတော့အလွတ်တဘောအာဆီယံနိုင်ငံကြီးဝန်ကြီးတွေအစည်းအဝေးတရကျင်းပဖို့အတွက်ထိုင်းကကြိုးစားခဲ့ပါတယ်။မြန်မာစစ်ကောင်စီကအာဆီယံအစ်မြင့်အစည်းအဝေးတွေမှာမြန်မာနိုင်ငံကုစားပြုခွင့်မပေးဘူးအာဆီယံထိပ်သီးအစည်းအဝေးကဆုံးဖြတ်ထားတာပါ။ဒါကြောင့်လည်းထိုင်းကလုပ်တဲ့ဒီအစည်းအဝေးကိုနိုင်ငံကြီးဝန်ကြီးအဆင့်ဆိုလို့ထိုင်းနဲ့လာအိုနိုင်ငံတို့ပဲတယောက်ခဲ့တယ်လို့ဒီအစည်းအဝေးဟာအာဆီယံဆုံးဖြတ်ချက်ကိုသိဖယ်တယ်ဆိုပြီးတော့အာဆီယံတွင်းမှာဝေဖန်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာရေးဖြည့်ရှင်းဖို့ဖြစ်နိုင်သမျှနည်းလမ်းတွေကိုတုံးသွားမယ်ဆိုပြီးတော့အာဆီယံတွင်းမှာသဘောရရှိခဲ့တဲ့ဆိုတာထောက်ပြပြီးတော့ဒါဟာအာဆီယံသဘောရနဲ့ကိုက်ညီတယ်ဆိုပြီးတော့ထိုင်းနိုင်ငံကြေးဝန်ကြီးကမနေ့ကပဲပြောခဲ့ပါလေမြန်မာရေးအာဆီယံသဘောတူညီချက်၅ချက်အကောင့်ထဲဖော်ရေးအထောက်ပံ့ဖြစ်စေဖို့အတွက်တခြားနိုင်ငံတွေကိုလည်းရှာဖွေသွားမယ်ဆိုတဲ့မြန်မာရေးအာဆီယံထိပ်သီးထုတ်ပြန်ချက်ပါအပိုက်၄ကိုထိုင်းနိုင်ငံကြေးဝန်ကြီးကပြန်ထောက်ပြပါလေလက်ရှိအာဆီယံလှည့်ကြောက်ဥက္ကဋ္ဌဖြစ်သူအင်ဒိုနီးရှားနိုင်ငံကတော့မြန်မာရေးချင်းကပ်ဖြည့်ရှင်ဖို့အတွက်မြန်မာစစ်ကောင်စီနဲ့တင်မဟုတ်ပဲနဲ့တက်ဆိုင်ရာပဲအားလုံးနဲ့ထိစိုက်သွားရမယ်ဆိုတဲ့မူကိုကင်ထားပါတယ်ဒါကြောင့်လည်းNUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရနဲ့ပါထိဆက်ဆောင်ရွက်မှုတွေရှိပါတယ်။အာဆီယံမှာအင်ဒိုနီးရှားဥဆောင်နေတဲ့ကာလအတွင်းမြန်မာရေးကိုကင်တွယ်ဖြည့်ရှင်းနိုင်ဖို့အရေးကြီးတယ်လို့ NUG ယာယီသမ္မတကလည်း VUE ကိုပြောဆိုခဲ့ပါတယ်ခင်ဗျာ။